ကဲ့ဒေါက်တာတင်မောင်ထွေးဒေါက်ထွေးစိတ်မှန်ခင်ဗျာကျွန်တော်တို့ဆီလိတ်ငွေရှူတာဖေးပြီးမော်နော်အကြောင်းပြောရင်းနဲ့ဒီဆီလိတ်ဖြတ်တာကိုလည်းကျွန်တော်တို့ပြောခဲ့တဲ့နေရာမှာဒီဆီလိတ်ဖြတ်နည်းတွေရှိတယ်ပေါ့နော်အဲ့တော့ဘလို့ဖြတ်တင်တာကိုအတိအကျကျွန်တော်တို့ဆက်ပြီးတော့အကြံပြုခြင်းတဲ့အနေထားမှာဒီဆီလိတ်ဖြတ်တာနဲ့ပတ်သက်ပြီးတော့ဆရာကြီးအရေးကြီးဆုံးဆိုရင်ဆရာပါဆရှင်းပြခြင်းလား
ဟုတ်ကဲ့ဆီလိတ်ဘာကြောင့်ဖြတ်တင်တယ်လဲပေါ့လေဘာကြောင့်ဆီလိတ်ဖြတ်ဖို့တိုက်တွန်းကြတာလဲဆိုတာအနေနဲ့နည်းနည်းလေးကျွန်တော်ပြင်ပြခြင်းပါတယ်ကျွန်တော်တို့သဘောကျမှာရေးအဖွဲ့ FCTC လို့ခေါ်တဲ့ Framework Convention on Tobacco Control ဆိုတဲ့ဒီအဖွဲ့ရဲ့နေအဝကဘာပေါ်မှာရှိတဲ့လူတွေအားလုံးကိုဆီလိတ်နဲ့ဒီကိစ္စကစီမံသုံးဆွဲခြင်းထိချုပ်ဖို့အဖွဲ့လည်းဖွဲ့ထားတယ်အဲ့တော့အဲ့လိုထိချုပ်တဲ့ကံမှာဗါလို့လုပ်ရမယ်ဆိုတာလည်းညံ့ထားတဲ့နီးပြူဟာရှိပါတယ်အဲ့ထဲမှာနီးပြူဟာတစ်ခုကတော့ဆီလိတ်ဖြတ်သူသူများကိုအကူအညီပေးဖို့ပါပါတယ်အဲ့တော့ခုနအဖွဲ့ရဲ့အမှဝင်ထားတဲ့နိုင်ငံတိုင်းဟာသူ့ရဲ့နိုင်ငံဥပဒေနဲ့ရေးဆွဲပြီးတော့ဒီဆီလိတ်ဖြတ်တဲ့အစီအစဉ်တွေကိုလုပ်ပေးဖို့ပါပါတယ်အဲ့တော့လုပ်ဖို့အတွက်ကိုလည်းဘောတမကြီးတိုက်တွန်းတယ်2021ခုနှစ်ကမ္ဘာဆီလိတ်မတော်ရည်နေ့ပေါ့လေကမ္ဘာဆီလိတ်မတော်ရည်နေ့ဆိုတာကဟို2031ရဲ့နေ့ရောက်တဲ့ဆီလိတ်နဲ့ဆေးရည်သုံးဆမှုထိန်းချုပ်ရေးနဲ့ပတ်သက်သောဆောင်မှုတစ်ခုတစ်ခုကိုအများအားချမှတ်ပေးပြီးတော့အဲ့တိုင်းလုပ်စေလေးရှိတယ်အဲ့ဒီတော့ဒီဆီလိတ်ချက်ချင်းနဲ့ပတ်သက်လို့လည်း2021ခုနှစ်မှာကမ္ဘာဆီလိတ်မတော်ရည်နေ့ရဲ့ဆောင်ဖို့အဖြစ် commit to quit ဆိုပြီးတော့ဒီဆီလိတ်ဖြတ်ဖို့ကိုတိုက်တွန်းခဲ့ပါတယ်ဗမာလိုကတော့ကျွန်တော်တို့ဘာသာတင်နာတာကဆီလိတ်ပွင့်ရဆက်ချဖို့ပြည်ပြုကြစို့ပြည်မနိုင်ငံရဲ့အကောင့်နဲ့ကဲ့အောင်ဒီဖော်မူလေးလုပ်ခဲ့ပါလေ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဆီလိတ်ဘာကြောင့်ဖြတ်တင်တာလဲဆရာကြီ
းဆီလိတ်ဖြတ်တင်တဲ့အကြောင်းရင်းတွေရှိပါတယ်အဲ့တော့ဆီလိတ်ဖြတ်တင်တဲ့အကြောင်းရင်းတွေဟိုသိထားမှဆီလိတ်ဖြတ်လို့ရှိရင်ရရှိမဲ့အကျိုးကျေးဇူးတွေကိုသိထားမှသာလေဆီလိတ်ဖြတ်မဲ့လူတွေကဆီလိတ်ဖြတ်ခြင်းတွေပေါ့မှာဖြစ်ပါလေအဲ့တော့ဆီလိတ်တောက်ချင်းကြောင့်ဖြစ်နိုင်တဲ့အနေတွေကတော့အများကြီးပဲလေအားလုံးပဲဟိုအများခဏခဏပြောနေရလို့ဆီလိတ်တောက်ချင်းအနေကျမရေးကြည့်ခဲ့တဲ့အနေတွေကတော့တခုချင်းရောကျွန်တော်အများကြီးပြန်မပြောလို့တော့ပါဘူးအဓိကတော့လူတန်းအစ်အောင်မနေရဘူးပေါ့ဒီဆီလိတ်တောက်တဲ့လူတွေကဆီလိတ်တောက်တဲ့လူနဲ့ဆီလိတ်မတောက်တဲ့လူနဲ့နှိုင်းရှင်လို့ရှိရင်ဆီလိတ်တောက်တဲ့လူဟာဘောတက်တာသူကတန်းဥမဆွေကြပါဆိုပုံမှန်လူပြောရင်ချမ်းမြတ်တက်တန်းက290ဖြစ်လို့ရှိရင်ဆီလိတ်တောက်တဲ့လူရဲ့တက်တန်းက10နှစ်ပို့ပြီးတော့စောတယ်60ပဲရှိတယ်10နှစ်ပို့ပြီးတော့တက်တူတယ်အဲ့တော့ဒီတခုတည်းနဲ့ပဲဆီလိတ်ဖြစ်ရလို့ရှိရင်အဲ့ဒီလူကအသက်ပို့ပြီးတော့ပုံမှန်တက်တန်းဆိုအောင်နေဖို့ကရှိပါလေဒါကကျမ်းမာရေးပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီဆီလိတ်ကိုဖြတ်လိုက်ရင်အခုလိုအန်ဒီရီတွေမဖြစ်နိုင်အောင်ပေါ့နော်ဘလို့အကျိုးကျေးဇူးရနိုင်မလဲဆရာကြီ
းဒီဆီလိတ်ကြောင့်ပေးတဲ့ပြဿနာတွေဥမာဆီလိတ်ငုံကြောင့်ပေးတဲ့စိတ်ချလမ်းကြောင့်ပြဿနာတွေနောက်ဆီလိတ်ကြောင့်တောက်စင်းဖြစ်တဲ့ကင်ဆာမျိုးမျိုးနောက်ပစောင်းကင်ဆာ၊ဂရင်းကင်ဆာ၊အတန်အိုးပြင်းကင်ဆာ၊လေကြောင်းကင်ဆာ၊ဖုတ်ကင်ဆာတဲ့ဟာတွေအဲ့လိုမျိုးတွေလည်းကာကွယ်ရောက်ပြောင်းနေပြီးအလုံးသေးသေးချင်းယောဂါမဖြစ်အောင်လေနော်နေကိုတင်းတော့အလုံးသေးသေးချင်းယောဂါမဖြစ်အောင်လေကာကွယ်နိုင်မှာဖြစ်ပါတယ်ကာကွယ်နိုင်ဆိုတာဆီလိတ်တောက်တဲ့လူကအဲ့ဒီယောဂါတွေဖြစ်ဖို့ပုံမှန်လေးပြောက်တဲ့အစားတွေပိုများတယ်အဲ့တော့ဖြတ်လိုက်လို့ရှိရင်အဲ့ဒီလူတွေကသူ့နှစ်နဲ့သူအပိုင်းချလာရှိပါလေဖြတ်ပြီးဘယ်နည်းရောက်ကြလို့ရှိရင်သူ့ရဲ့ဒီဆီလိတ်ကြောင့်ဖြစ်နိုင်တဲ့အန္တရာယ်ကဘယ်လောက်ကျသွားမလဲတတန်းကဘယ်လောက်ပိုရှိလာမလဲဥပမာအသက်35နှစ်မတိုင်ဘူးဆီလိတ်ဖြတ်နိုင်မယ်ဆိုလို့ရှိရင်ခုနသူဆုံးရှုံးတဲ့10နှစ်ပြန်ရမယ်။နောက်သူများနဲ့ဒီလူပဲ10နှစ်အသက်မတူတော့ဘူး။ဒါတကယ်လို့25နှစ်ကျမှဖြတ်မယ်ဆိုလို့ရှိရင်9နှစ်တတ9နှစ်ပြန်ရမယ်။အဲ့လိုမျိုးပေါ့တွတ်ထားတာရှိပါတယ်။ဒါသူအသက်အပိုင်းချလိုက်ပါလိ။အော်ဘယ်ချိန်လေးဖြတ်ဖြတ်ဒီကောင်အတူတူရှိတယ်။နောက်အသက်50မှာဖြတ်လဲအတူရှိရင်ရှိတယ်။တတန်းကဟို9နှစ်တော့6နှစ်တော့စသဖြင့်ပူရမယ်။ဟုတ်ကဲ့သူ့ရဲ့ယောဂဒီလိုပြီးတဲ့တဲ့တဲ့နာကြီးအကုန်လုံးရှင်းသွားမယ
်ဟုတ်ကဲ့ဆရာဒီနေရာမှာဒီအကျိုးကျေးဇူးတွေဘယ်လိုရတာကိုနည်းနည်းလေးထပ်ရှင်းပြလို့ရမလားဆရာကြီ
းဟိုအသေးစိတ်ဟုတ်တော့မှနည်းနည်းလေးနမူနာလေးပြောလို့ရှိရင်ဆီလိတ်ဖြတ်ပြီးပြီးချင်းသူပြောကနှစ်20ကြာလို့ရှိရင်သူ့ရဲ့နှလုံးခုန်နှုန်းတို့ပြေပုံချင်းနှုန်းတို့ကပြန်ကျသွားမယ်အဲတော့ဆီလိတ်တောက်နေတဲ့လူဆိုတောက်နေတယ်မှာအဲ့ဒီကောင်ကြီးကမြက်တက်နေတယ်ဒါဆိုလို့ရှိရင်သူ့ရဲ့ကျန်းမာရေးကထိခိုက်တယ်ပေါ့လေအဲ့လိုပဲဒီနှစ်လောက်ဆီလိတ်ဖြတ်ပြီးတပတ်လောက်နှစ်ပတ်လောက်ကြာလို့ရှိရင်အသက်ကြီးလန်ချောင်းရဲ့လုံမဆောင်တာတွေဝီလေးပတ်မှုစနစ်ရဲ့လုံမဆောင်တာတွေပုံမှန်လည်းပြန်ဖြစ်လာမယ်။နောက်ဆီလိတ်ဖြတ်ပြီးတော့ဒီနှစ်လောက်ကြာမယ်ဒါမှမဟုတ်ဒီနှစ်ခွဲလောက်ကြာမယ်၃နှစ်လောက်ကြာမယ်ဆိုအဆင့်ဆင့်ပေါ်လေသူ့ရဲ့ဖြစ်နေတဲ့အန္တရာယ်တွေကညင်းညိုနဲ့ယိုနေသွားမယ်။အဲ့တော့ကျမကြီးအကျိုးကျေးဇူးကတော့လုံးဝရှိတယ်။နေထိုင်ကောင်းနေမယ်ကျမကြီးကောင်းနေတယ
်။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအကျိုးကျေးဇူးရှိနေတာရှိသေးလားဆရာ
။လူမှုရေးအရာလည်းသူ့အတွက်ကျေးဇူးတွေအများကြီးရှိတယ်။ဆီလိတ်တောက်တဲ့လူကြောက်က အလုံးစည်းတဲ့အတိုင်းပဲကလေးဆိုနန်းစောနေတာပဲဒူအရှင်ကြီးစကားပြောလို့ရှိရင်ကတ်သွားလို့ရှိရင်သူ့ရဲ့စိတ်လေးအနံ့ညာလို့ရှိရင်ဒီမှုရေးလဲသူ့မှာဟာဒီလူဟာ hygiene မရှိဘူးတန်ရှင်းမှုကိုယ်ရည်တန်ရှင်းမှုနည်းတယ်ဆိုပြီးတော့နှကောင်းပွန့်နောက်ဆုတ်သွားတာတွေအများကြီးကြုံရရှိပါဒါစိတ်နဲ့စီရကြည့်တဲ့ပစ္စည်းဒီဘွေကြီးသုံးဆရာတဲ့သူပတ်စံလေးကုန်နေတယ်နော်အဲ့ပတ်စံလေးရတဲ့ပြန်ပြီးတော့မကုန်တော့စိတ်လေး secret ဘူးလေဒီနေ့တို့ဘလောက်တောင်းလို့ရှိရင်ငွေဘလောက်ကုန်မယ်အဲ့ဒါဘသုံးလို့ရှိရင်ပတ်စံဘလောက်ပြန်ပြီးရမယ်ဆိုတာမျိုးပေါ့လေဒါစီဝါရေးရတယ်ဒါကျေးဇူးရှိတယ်ပေါ့အဲ့အပြင်သူ့မိသားစုကိုလည်းတစ်ဆင့်ကစိတ်လေးငွေမပေးတဲ့အတွက်မိသားစုရဲ့ကျန်းမာရေးလည်းကောင်းလာမယ်ထို့ပြင်အိမ်မှာသူ့ရလူတစ်ယောက်တယောက်ကအိမ်တော်ခင်တယောက်ကဖခင်တယောက်ကတောင်းလို့ရှိရင်ကလေးကသူ့ကိုအတူယူပြီးတော့အဲ့ကလေးရဲ့သူ့သားသမီးကလည်းတစ်ဆင့်မှာတောက်လာနိုင်တဲ့ပြဿနာနေလို့ပြအဆက်ဖြစ်ပေါ့လေဟိုအများကြီးအခုကျေးဇူးကြီးအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဖြတ်တင်တာဒီအကျိုးကျေးဇူးပေါ့ရှိအောင်မလားဆရာကြီ
းဟောကျွန်တော်အခုဆေးလိပ်လို့တာကျွန်တော်ပြောနေတယ်ဆေးလိပ်ဒီမကပါဘူးလေကတော့ vaping ပေါ့လေနော်ကျွန်တော် e-cigarette ပေါ့တောက်တဲ့အကြောင်းလည်းပါပါတယ်ဒါပြင်မြန်မာနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့ကွန်းရပေါ့လေဟောကွန်းစားခြင်းကွန်းထဲမှာပါတဲ့အဓိကအပြင်ကွန်းထဲမှာကွန်းသီးပေါ့ကွန်းသီးထဲမှာ recalling ဆိုတဲ့ဟာ nicotine လို့ပဲအာနိသင်မျိုးရှိတဲ့ဟာဖြစ်တယ်အဲကောင်မှာဆိုလို့ရှိရင်ဟိုနီကိုတင်းပေးတဲ့ဓာတ်အန္တရာယ်အကုန်လုံးပေးနိုင်တယ်။နော်ပနက်ရင်တက်ဖြစ်စေတာတွေကိုယ်တော်မြင့်နေဆိုရင်ပေါင်မပြည့်လားမစိကလေးမွေးပွားတာတွေဒါမှမဟုတ်ကိုယ်ဝင်ပြက်ကြတာတွေဖြစ်စေနိုင်ပါတယ်။အဲ့တော့ဆေးလေးတွေမကဘူး။ဘယ်မှာညီမနိုင်ငံနိုင်ငံကပြည်သူတွေအတွက်ဆိုရင်ကုန်းရောင်ကိုပါထည့်ပြီးဖြတ်ဖို့နော် vaping ရော e-cigarette ကိုဖြတ်ဖို့ထည့်ပြီးပြည်ပေးလိုပါတယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဗျာ။